နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကနေဒါနိုင်ငံကိုရောက်ရှိနေချိန်မှာပဲမြန်မာဒီမိုကရေစီအရေးလှုပ်ရှားမှုမှာပါဝင်ခဲ့သူတူဟာမြန်မာနိုင်ငံကိုအတင်းအကျပ်ပြန်ပို့ခံရမယ့်အရေးနဲ့ရင်ဆိုင်နေရပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးလှုပ်ရှားမှုကိုကဘာကတိလာအောင်ကြိုးပမ်းမှုတရအနေနဲ့မြန်မာနိုင်ငံဗိမ်းမြို့ကနေထိုင်းနိုင်ငံကို1989ခုနှစ်တုန်းကလေရင်ပြန်ပြီးဆွဲသွားခဲ့တဲ့နှစ်ဦးတည်းကတူဦးဖြစ်တဲ့ကိုတန်းဆိုးခေါ်ရဲရင်ကိုကနေဒါအစိုးရကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေတာဖြစ်ပါတယ်။ဒီကြောင်းပြည်စုံကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ်
။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုရဲ့ဖိတ်ကြားချက်အရကနေဒါနိုင်ငံမှာ9ရက်ကြာတရားဝင်အလဲပတ်ရောက်ရှိနေတဲ့ဒေါ်ဆန်းစုကြည်ဟာကနေဒါဘုရင်ခံချုပ်ဒေးဗစ်ဂျွန်ဆင်နဲ့ကြာသပတေးနေ့ကတွေ့ဆုံခဲ့ပါတယ်။ဒေါ်ဆန်းစုကြည်အခုလိုကနေဒါနိုင်ငံကိုရောက်နေတဲ့အချိန်မှာပဲမြန်မာဒီမိုကရေစီအရေးမှာတက်ကြွစွာပါဝင်လှုပ်ရှားခဲ့တဲ့ကိုတန်းဆိုးခေါ်ရဲရင်ကိုကနေဒါအစိုးရကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေတာဖြစ်ပါတယ်။ကိုတန်းဆိုးဟာ1996ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုရောက်ခဲ့ပေမဲ့1989ခုနှစ်တုန်းကတနင်္သာရီတိုင်းမြိတ်မြို့ကနေရန်ကုန်ကိုပြန်တမ်းမဲ့မြန်မာလေကြောင်းပိုင်လေယာဉ်ပြန်တစ်စင်းကိုထိုင်းနိုင်ငံကိုပြန်ပေးဆွဲသွားခဲ့တဲ့အမှုမှာပါဝင်ခဲ့တဲ့အတွက်နေထိုင်ခွင့်မပေးတာကြောင့်ကနေဒါနိုင်ငံကို2003ခုနှစ်နိုဝင်ဘာလ28ရက်နေ့မှာရောက်သွားပြီးနိုင်ငံရေးခေါ်လုံခွင့်လျှောက်ထားခဲ့တာပါ။ဒါပေမဲ့ကနေဒါအစိုးရကလည်းသူ့ကိုလေရင်ပြန်ပေးမှုမှာပါဝင်ပတ်သက်နေတဲ့အတွက်တရားဝင်နေထိုင်ခွင့်မပေးဘဲအခုအချိန်ထိနားလည်မှုနဲ့သာနေခွင့်ပြုထားခဲ့တာပါ2015ခုနှစ်ကမြန်မာနိုင်ငံမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာ NLD ပါတီအနိုင်ရပြီးတဲ့နောက်ကိုတန်းဆိုးကိုမြန်မာပြည်ပြန်ပို့ဖို့ကနေဒါအစိုးရကစီစဉ်လာတာမှာကနေဒါလူမှုကြီးကြပ်ရေးနဲ့ဒုက္ခသည်များဆိုင်ရာဌာနကအခုလာမဲ့ဇွန်လ19ရက်နေ့မှာသူ့အမှုအတွက်အမိန့်ချမှာမို့ကိုယ်တိုင်လာရောက်ဖို့ဆင့်ခေါ်စာပို့ထားပါတယ်တကယ်လို့ကနေဒါအစိုးရကသူ့ကိုမြန်မာပြည်ပြန်ပို့ဖို့ဆုံးဖြတ်ပြီးပြန်ပို့လိုက်မယ်ဆိုရင်တော့သူ့လုံခြုံမှုအတွက်ဆွေးရည်မိကြောင်းကိုတန်းဆိုးကအခုလိုပြောပါတယ
်သူတို့ကတော့ကျွန်တော်အကယ်လို့ပြန်ပို့မယ်ဆိုလို့ချင်းကျွန်တော်မြင်နေရတော့ဟိုကမေ့ပါပါနေခွင့်ပါလေဒါမှမဟုတ်ရှင်လည်းထိမ့်နေတယ်ပေါ့ထိမ့်ပြီးလို့ရှင်ကျွန်တော် position မေ့ပါပေါ့နော်ကျွန်တော်ရဲ့ခံယူချက်ပေါ့အဲကျွန်တော်ခံယူချက်ကသူတို့နဲ့ကိုက်ညီနေသူတို့ကဘာမှမပြောဆိုရင်တော့အဲလှုပ်ပေးလိုက်ပေါ့မကိုက်ညီဘူးဆိုရင်တော့သူတို့ဘက်ကလည်းတိနံပါတ်၄ဖန်ညပါမယ်အဲ89ခုနှစ်လင်းကိစ္စနဲ့ခဏထိမ့်ဖို့ပေါ့ okay သူဆိုတိတ်ခါချရမှာပေါ့ပြီးမှပဲသူတို့ဟိုအစိုးရနေပြီးတော့ဟိုတနားညတာမှုနဲ့လှုပ်နေလှုပ်ပေးလိုက်မယ်ဒါလူရိုက်ချုံလိုက်တာအဲ့ဒါနဲ့ဖြစ်ဖြစ်မယ်ဒါမှမဟုတ်ရှင်လည်းကတော့ပြောဥက္ကုလူတို့တတ်တဲ့ပုံစံမျိုးထားပေါ်တော့လမ်းပေါ်မှာလမ်းလျှောက်နေတဲ့ assessment တော့မဟုတ်ပေါ့လူငယ်ချင်းညဖြစ်တဲ့ပုံစံမျိုးပခုံးချင်းတိုက်ပြီးတော့ okay winder ရိုက်လိုက်တာ okay လမ်းပေါ်မှာတငယ်ချင်းအဲလူငယ်ချင်းဖြစ်ပေါ်တော့သင်နဲ့တည်တော်နိုင်တယ်အဲ့တော့လုံခြုံမှုဆိုတော့မရှိဘူးဆိုတော့အမှန်ပဲဒီမှာဟိုထားပေါ်တော့သူတို့နေပြီး legislation ဥပဒေချပြတယ်တော့မှလုံခြုံမှုကမရှိသေးဘူးကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့ထားပေါ်တော့ဟိုဘလုတ်ကောင်းတော့အရင်ကလုပ်ခဲ့တာလာပြီးညုံမတုံနဲ့အရင်ဆိုနေနေကိစ္စပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်အချမ်းဖက်တမိုင်းပါလာမလုံနဲ့တော့ပေါ့တယ်မလားမတရားဘူးပေါ့သူတို့လည်းတတ်ခဲ့တာပဲမဟုတ်လားဟမ်အဲ့ဒါလည်းညှို့ထုတ်နေမကောင်းဘူ
းတန်းနိုင်ရင်တော့သူ့အနေနဲ့လက်ရှိအခြေအနေတွေကကနေဒါနိုင်ငံမှာဥပဒေနဲ့အညီယာယီဆက်လက်နေထိုင်ကျင်သေးတယ်လို့ကိုတန်းဆိုးကပြောပါတယ
်ဆိုရင်တော့အခုကျွန်တော်ပြန်သွားတယ်ပြန်သွားလို့ကျွန်တော်ရိုးရိုးလေးဖြစ်ကုန်တာတော်စုတို့တော့လည်းမကောင်းဘူးသူတို့ကလည်းသူတို့ဒေါ်ဆန်းစုကြည်တို့အမျိုးသားဒီမိုကရေစီရိုးရဲသူတို့လည်းသူတို့အမြင်နဲ့သူတို့နည်းနဲ့သူတို့လုပ်နေတာကြည့်ရမလားအဲ့တော့ကဲတို့တာဒီဘက်ကပြေးခဲ့မယ်ဆိုရင်တော့တိုးတိုးပိတ်ပိတ်ကြည့်တော့အရင်ကလိုနေစရာတော့မလိုတော့ဘူးပေါ့အကဲတို့တာကနေဒါဆိုရနေပြီးတော့ယာယီနေတိုင်းကိုပြုတ်လိုက်တယ်ဆိုရင်တော့ခုနကခုကနေစရာမလိုတော့ဘူးပေါ့ဗျာနော်ပုံတင်နေမြင်ပြီးတော့မြန်မာနိုင်ငံကိစ္စတဲ့ကိုပြောတင်ပြောထိုက်တယ်ရည်ချင်းရည်ထိုက်တယ်ဆိုတော့ရည်တင်တာပေါ့
ဘလို့ပဲဖြစ်ဖြစ်သူ့အနေနဲ့ကတော့နိုင်ငံရေးလှုပ်ဖို့စိတ်ကူးမရှိပဲတိုင်းပြည်အကျိုးဖြစ်စေမဲ့ကိစ္စရတဲ့ကိုတတ်နိုင်တဲ့လောက်ကူညီလှုပ်ဆောင်ပေးလိုတယ်လို့ဆိုပါတယ
်နိုင်ငံရေးလှုပ်ဖို့တော့ကျွန်တော်မှစိတ်မရှိပါဘူးလူမှုရေးတော့ one way လှုပ်ပေးတဲ့စိတ်ဓာတ်တော့ရှိတယ်ဆိုတာလည်းတိတိလူတွေလှုပ်နေဆိုတဲ့ကိုလည်းကျွန်တော်လည်းဝင်ပြီးတော့လူလှုပ်ဖို့မရှိပါဘူးလိုအပ်မယ်ဆိုရင်တတတအားပါဝင်ဖို့ကြောတာပ
ါ1988ခုနှစ်အတွင်းမြန်မာနိုင်ငံမှာဒီမိုကရေစီရေးတောင်းဆိုဆန္ဒပြကြတဲ့လူတို့အုံကြွမှုကြီးဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းထောင်ပေါင်းများစွာသောတခြားចောင်းသားလူငယ်တွေဤသူထိုင်းမြန်မာနယ်စပ်ကိုတောက်ခုသွားခဲ့တဲ့ကိုတန်းဆိုးနဲ့တခြားရဲဘော်တချို့တို့တိုင်ပင်ပြီးတိုးတက်ပြောင်းလဲမှုရှိမလာတဲ့မြန်မာဒီမိုကရေစီအရေးလှုပ်ရှားမှုကိုကဘာကတိအောင်တခုခုလှုပ်ဖို့လိုတယ်ဆိုတဲ့ဆုံးဖြတ်ချက်အရမြန်မာနိုင်ငံအတွင်းကလေရင်ပြန်ကိုပြန်ပေးဆွဲဖို့အစီအစဉ်ချမှတ်ဖြစ်ခဲ့တဲ့အကြောင်းကိုတန်းဆိုးက VOA ကိုပြောပြခဲ့ပူးပါတယ်ဇွန်လ19ရက်နေ့မှာကနေဒါအစိုးရကချမှတ်မဲ့ဆုံးဖြတ်ချက်ဟာဘလို့ဆုံးဖြတ်ချက်ဖြစ်မယ်ဆိုတာတော့အတိအကျမသိရသေးပါဘူး။ဒါပေမဲ့လွန်ခဲ့တဲ့တနေ့လောက်ကစတင်ခဲ့တဲ့အမှုသွားအမှုလာတွေအရသူ့ကိုကနေဒါအစိုးရကတရားဝင်နေထိုင်ခွင့်ပြုလို့မရနိုင်ဘူးဆိုတာမျိုးဖော်ပြထားတာဖြစ်ပါတယ်ခင်ဗျ။